ရိုဟင်ဂျာတွေပေါ်ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တရားမျှတမှုရရှိရေးတည်ကြားစေဖို့မြန်မာအာဏာပိုင်တွေနဲ့နိုင်ငံရေးအရခွဲခြားမှုမရှိဘဲလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်း ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေချုပ်ကာရင် AA ခန်ကမနေ့ကပုံမှန်လင်းလင်းပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ချီရှုခဲ့တဲ့သူ့ရဲ့တပတ်ကြာခီးစဉ်နဲ့ပတ်သက်လို့တနင်္ဂနွေနေ့ကသူတဲခိုတဲ့ဟိုတယ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါသူ့ရဲ့အလုပ်ဟာတာဝန်ခံမှုရှိလာစေဖို့အတွက်တေချာအောင်လှုပ်ဆောင်တာဖြစ်တယ်လို့သူ့အနေနဲ့သက်ဆိုင်ရာနိုင်ငံနဲ့ပြောဆိုမှာဖြစ်ပြီးသူ့ရဲ့လုပ်ပိုင်ခွင့်မှာလည်းဘလို့ပုံစံအစိုးရဖြစ်ရတယ်ဆိုတာချိဖို့မလိုဘူးလို့ဓာကာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တဦးရဲ့မိကွန်းကိုကရင်ခန်ကတုံ့ပြန်ဖြေကြားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတော့သူ့ကိုမြန်မာနိုင်ငံကိုလာဖို့ဖိတ်ခေါ်ခြင်းမရှိသေးပေမဲ့နိုင်ငံတကာတာဝန်ဝတ္တရားတွေနဲ့အတူတရားမျှတမှုရှိစေဖို့သူ့ရဲ့လုပ်ပိုင်ခွင့်ကိုဖြည့်ဆည်းဖို့အတွက်ဘယ်နိုင်ငံဘယ်အဖွဲ့အစည်းနဲ့မဆိုဆွေးနွေးလိုကြောင်းကရင်ခန်ကပြောကြားခဲ့ပါတယ်ဒီတော့တွင်ရိုဟင်ဂျာတွေပေါ်မြန်မာဘက်ကလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲဆိုထားတဲ့အမှုကိုတရားရုံးအနေနဲ့လက်ခံသင့်မသင့်နယ်သာလန်နိုင်ငံ The Hague အခြေဆိုင် ICJ နိုင်ငံတကာတရားမျှတမှုဆိုင်ရာတရားရုံးမှာ February 21ရက်နေ့ကနေ28ရက်နေ့ထိကြားနာပွဲပြုလုပ်နေရမှာဒီကနေ့ဂမ်ဘီယာနိုင်ငံဘက်ကအပြစ်သက်ရှောက်လဲဖို့ရှိနေပါတယ်ရှင်